SBS မြန်မာပိုင်းရဲ့ Facebook မှာကိုရဲ့အကြောင်းတွေကိုဝေမျှနိုင်ပါတယ်ရှင
်ဒေါက်တာမြင့်စုခင်ဗျာအခုလုံလုံးစင်မှာမြန်မာပြည်မှာဒေါအောင်ဆန်းစုကြည်နဲ့ပတ်သက်ပြီးဘာမှသတင်းတွေသိထွက်လာမှုမရှိတဲ့အတွက်ကြောင့်ဒေါက်တာမြင့်ချူအနေနဲ့ဘာတွေဖြစ်နေရလို့ထင်ပါလဲ
ကျွန်တော်လေ့လာသုံးသပ်ချက်ရာလက်ရှိရွေးကောက်ပွဲမှာအနိုင်ရထားတဲ့မျိုးစားဒီမိုကရေစီဖွဲ့ချုပ် NLD နဲ့လက်ရှိအာဏာကိုစုပ်ခိုင်ထားတဲ့တမတော်ခေပင်ကောင်းဆောင်တွေကြားထဲမှာအဆင့်ဆင့်တော့ဥပဒေတွေးဆွေးနွေးမှုတွေညှိနှိုင်းမှုတွေရှိနေလို့ကျွန်တော်သိရတယ်ဒါပေမဲ့အမှန်တအကဲဆက်တဲ့ကာလမျိုးလို့ဒီညှိနှိုင်းမှုတွေကထွက်လာတဲ့တဲ့တွေကတော့ဖြစ်အပြင်မှာအမျိုးမျိုးတော့เนาะပေါ်လာဟာလာလို့ထွက်နေတာကိုကြားရတယ်ကျွန်တော်မြင်တာကတော့တဲ့အတိအကျမထွက်လာတဲ့အကြောင်းရင်းကတော့ဘယ်လိုပဲထွက်လာထွက်လာရင်ချိုးချိုးကောင်းပြစ်တွေရှိနိုင်လာမို့လို့တဲ့တွေကိုအခုလိုမျိုးလျှို့လျှို့ဝှက်ထားတယ်လို့ကျွန်တော်ကနားလေတယ်အဲ့ဒါလိုလျှို့လျှို့ဝှက်ထားပြီးတော့ဆက်လက်ညှိနှိုင်းဆောင်ရွက်နေတာကိုလည်းကျွန်တော်နားလေပါတယ်ဒါကတိုင်းပြည်ပြည်သားတွေနဲ့တိုင်းပြည်အကျိုးသက်ကိုအခုလိုမျိုးပဲတဲ့တွေเนาะမထွက်ပဲနဲ့လျှို့ဝှက်ထားတယ်လို့သဘောပေါက်ပါတယ်ခင်ဗျာ
လုံခဲ့တဲ့အပတ်တုန်းကသတင်းတချို့မှာဆိုလို့ရှိရင်ဒီဒေါအောင်ဆန်းစုကြည်နဲ့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့ဆွေးနွေးပွဲမှာသူတို့ deadlock လို့ဟာမျိုးအခြေအနေရောက်နေရလို့ကြားရပါတယ်ဒေါက်တာမြင့်ချူအနေနဲ့ရောဘယ်လိုမြင်ပါလဲ
။ဟောကာချုပ်မင်းအောင်လှိုင်နဲ့ဒေါအောင်ဆန်းစုကြည်နဲ့ကြားထဲမှာတော့နော်အနည်းဆုံး3ချိန်တော့တွေ့ဆုံဆွေးနွေးပြီးတော့ညှိနှိုင်းနေကြတာကိုတော့ကျွန်တော်သိရပါတယ်။ဒီတစ်မကလည်းများကောင်းများနိုင်ပါမယ်။စောစောကကျွန်တော်ပြောသလိုသူတို့နှစ်ယောက်တင်မကပါဘူး။သူတို့နှစ်ယောက်ကိုသာတခြားအဆင့်တွေမှာလည်းဒီနိုင်ငံမျိုးတွေရှိကောင်းရှိနိုင်ပါတယ်။ဒါကြောင့်မို့လို့အာနာမလွဲမချင်းကာလမှာတော့အသေးစိတ်ချက်လက်တွေဆက်ပြီးညှိနှိုင်းဆောင်ရွက်နေတယ်။အပေးယူတွေရှိနေလို့ကျွန်တော်ထင်ပါတယ်ခင်ဗျ။အပေးယူမရှိဘဲနဲ့တော့ကျွန်တော်တို့အာနာပဲပြောင်းရေးရတော့ချက်ချုံမှုမဖြစ်နိုင်ဘူးလို့ကျွန်တော်ယုံကြည်တယ်
။အဲ့တော့ဒီသဘောကဗမာပြည်မှာအာနာကြီးကြီးလေးလေးလွှဲနိုင်ဖို့အတွက်ကဒီဗိုလ်ချုပ်ကြီးမင်းအောင်လှိုင်ပေါ်မှာအဓိကတည်နေတဲ့သဘောမျိုးပေါ့
။ဟုတ်ကဲ့တကယ်တမ်းဒီအတိအကျပြောရမယ်ဆိုရင်အာနာလွှဲတယ်လို့တော့ပြောလို့မရပါဘူးအာနာကတော့စစ်တပ်တယ်မှာပဲရှိနေသေးတာပဲအဓိကကတော့အစိုးရဖြစ်တဲ့ခါမှာနောက်တက်မဲ့အစိုးရကိုအစိုးရရဲ့လုပ်ပိုင်ခွင့်တချို့ကိုလွှဲပြောင်းပေးတယ်လို့ပဲကျွန်တော်ကပြောချင်တယ်ဘာကြောင့်လဲဆိုတော့လက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေအရတမတော်ကဝန်ကြီးချုပ်ဟာအာနာအမြင့်ဆုံးလို့ဖြစ်နေတဲ့ခါကျတော့သူ့စီကအာနာတချို့ပေါ့ဗျာအဲ့ဒါကိုနောက်တက်မဲ့ NLD အစိုးရကိုသူ့အနေနဲ့သဘောတူတူနော်မျှပေးမှာလားမမျှပေးဘူးလားဆိုတော့ပြဿနာပဲအာနာအကုန်လုံးတော့တွဲမှာမဟုတ်ဘူးတချို့သူပေးရင်လည်းလုပ်ပိုင်ခွင့်အာနာအစိတ်ပိုင်းတချို့ကိုတော့သူပေးကောင်းပေးနိုင်လိမ့်မယ်အဲ့ဒါလိုပေးမှမူမတည်တော့မချုံနဲ့စစ်တပ်ကနေနောက်ကိုရနေဆက်ပြီးတော့နော်တိုင်းပြည်ရဲ့အာနာကိုအုပ်ချုပ်ရေးတွေကိုထိချုပ်ထားနိုင်မယ်လို့ကျွန်တော်မြင်တယ်ဒါကြောင့်မို့လို့ကာကြုတ်မရောက်နိုင်လည်းပဲအကုန်လုံးတော့သူကဆုတ်ကင်ထားမယ်လို့ကျွန်တော်မထင်ဘူးသူတို့အကျိုးစီးပွားတွေကိုအဓိကကာကွယ်ပေးမဲ့ကိစ္စတွေမှာတော့ဖြစ်ရက်ခံပြီးတော့ကြံတဲ့အပိုင်းတွေမှာတော့အလျှော့ပေးပြီးတော့ NLD အစိုးရကိုတချို့အာဏာတွေလွှဲပေးမယ်လို့ကျွန်တော်ယူကြည်တယ်
။ဒီဒေါအောင်ဆန်းစုကြည်တမရဖြစ်လာရင်းနဲ့ပတ်သက်လို့ဘလို့အချိန်ဒီမှာရှိမယ်လို့ထင်ပါတယ်
။လူတွေကတော့ဒေါအောင်ဆန်းစုကြည်တမရဖြစ်ရင်းကိုဒီကညှိနှိုင်းနေတယ်လို့ယူဆကြတာပေါ့ဗျာ။တည်နေရလေရေးကြတယ်။ကျွန်တော်တော့အဲ့လိုမယူဆဘူး။ဒေါအောင်ဆန်းစုကြည်ဟာတိုင်းပြည်နဲ့လူမျိုးတွေသူတမရဖြစ်မှတိုင်းပြည်အတွက်အကျိုးရှိမယ်လူမျိုးတွေအကျိုးရှိမယ်ဆိုတာမျိုးကိုသူကပြောနေပေမဲ့တကယ်လို့များဒီအပေးယူညှိနှိုင်းမှုတွေမအောင်မြင်လို့သူကတင်းခံလို့ပြဿနာတွေတက်လာမယ်ဆိုရင်လည်းဒေါအောင်ဆန်းစုကြည်ကအဲ့လိုတင်းခံမဲ့ခေါင်းဆောင်မျိုးမဟုတ်ပါဘူးဒီသူတွေနဲ့တိုင်းပြည်ရဲ့နှက်နှာကိုပဲအဓိကကြည့်ပြီးတော့တမရမဖြစ်ရလဲပဲတခြားနည်းနဲ့တိုင်းပြည်ပြည်သားတွေနဲ့တိုင်းပြည်ကျိုးကိုတည်ပိုးနိုင်မဲ့လုပ်ပိုင်ခွင့်တွေရမယ်ဆိုရင်လည်းဒေါအောင်ဆန်းစုကြည်ကအလျှော့ပေးနိုင်မဲ့အနေထားလို့ကျွန်တော်မြင်တယ်ဒါကြောင့်မို့လို့ဒေါအောင်ဆန်းစုကြည်ဒီတဘရာဖြစ်ရမယ်ဆိုတဲ့ဥစ္စာကတော့တိုင်းပြည်နဲ့လူမျိုးချိုးအတွက်သူကအမြင့်တုံးတောင်းဆိုတာဖြစ်တယ်။သို့သောဘလို့မှမဖြစ်နိုင်တော့ဘူးဆိုရင်လည်းတိုင်းပြည်နဲ့လူမျိုးအချို့တက်ကိုချော့ပေးဖို့လိုအပ်တယ်ထင်တယ်။ဒေါအောင်ဆန်းစုကြည်ကတဘရာမဖြစ်ပဲနဲ့တခြားသမ္မတရဲ့အထက်မှာပေါ့လူငန်းပိုင်းဆိုင်ရာဘူဝါဒပိုင်းဆိုင်ရာအားလုံးကိုဥဆောင်ပြီးတော့သမ္မတမလို့ရလည်းပဲတခြားနည်းနဲ့တိုင်းပြည်ဥဆောင်သွားမယ်လို့ကျွန်တော်ထင်တယ်ဗျ။
နောက်တစ်ခုကကျွန်တော်ဒီပါလီမန်မှာလက်ရှိအစိုးရနဲ့ပတ်သက်လို့ NLD အမတ်တွေကမေးမြန်းမှုကိုမဖြေကြားဘဲနဲ့ဒီလက်ရှိဦးသိန်းစိန်အစိုးရရဲ့ချန်ခိုင်ဖွံ့ဖြိုးရေးပါတီရဲ့အမတ်တွေကရှောင်နေရဆိုတာနဲ့ပတ်သက်လို့ဒေါက်တာမြင့်ချူအနေနဲ့ဘယ်လိုမြင်ပါလဲ
။အဲ့ဒါကတော့ငိုတွေကဒီချန်ခိုင်ဖွံ့ဖြိုးရေးပါတီကလွတ်တော်ကိုယ်စားလှယ်တွေရဲ့အရေးချင်းကလည်းနော်အလုံးသိတဲ့အချိန်ပဲရေးချင်းကလည်းမတိမိဘူးလေ။ဒီကြားထဲမှာနော်လက်ရှိဦးသိန်းစိန်အစိုးရမှာရှိတဲ့ဝန်ကြီးတွေရဲ့ရေချင်းကလည်းမပြည့်မီဘူးအပြည့်ပြီးတော့အမြဲတမ်းသူတို့ဟာထက်ထက်မြင့်မြင့်နဲ့တိတိကျကျမိကုန်းမေးတတ်တဲ့ NLD လွှတ်တော်အမတ်တွေရဲ့မိကုန်းတွေကို ရင်ဆိုင်တဲ့ခါတိုင်းမှာသူတို့အနေနဲ့အမြင်နဲ့ပြင်နေသိရှိတာပဲလေဒီချက်ကလည်းလက်စားမှုတွေအတော်မတရားလှုပ်ထားမှုတွေမမှန်မကန်လှုပ်ထားမှုတွေကလည်းရှိနေတယ်နောက်တစ်ခုကအရေးသွေးရလည်းမပြည့်မီတဲ့ခါကျတော့ဖြေလိုက်မှအကုန်လုံးဘူးပေါ်သူတို့ပေါ်ပြီးတော့အဆက်ကွဲမှာကိုဆိုးတဲ့ခါကျတော့အချောင်းပြတ်တဲ့တွေရှာတာပေါ့ဗျာဥမာအဖြစ်ကျွန်တော်တို့အစိုးရကရှေ့ကပါလီမန်ကိုပဲကျွန်တော်တို့ကတာဝန်ခံတာဖြစ်တယ်ဆိုတာမျိုးတို့အပင်ကူးပြောင်းရေးအတွက်ချောမွေအောင်စူးစမ်းနေတဲ့ခါမှာအလုပ်များနေလို့တွတ်တော်တွေကမေးတဲ့မေးခွန်းတွေဟာအပင်ကူးပြောင်းရင်းကိုတစုံတရာဟာလားထိခိုက်မယ်ဆိုရင်ကျွန်တော်တို့ဝင်းဌာနကနေလာဖြေမှာမဟုတ်ဘူးဆိုတာမျိုးတို့နောက်သမရဟရဲ့ယုံကတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကလည်းဒီအဆိုးတွေဟာနော်တိုင်းပြည်တဲ့အကျိုးမရှိလို့ကန့်ကွက်တယ်ဆိုတာမျိုးတို့အဲ့ဒါလိုစင်ကြီးစင်လက်တင်တယ်လေသူတို့အကာအကွယ်ယူပြီးတော့ရှောင်ရတယ်လေတကယ်တော့ဥပဒေနဲ့တည့်ပြောရမယ်ဆိုရင်တော့ရည်သွေးမရှိတာရယ်ကိုကြီးကိုသေးညံ့ဖျင်းတာရယ်လောက်ထောက်ကင်တာတွေမှားရင်းတာတွေကြောင့်လာဖြစ်ရင်ကိုထုတ်ကိုဖြည့်လို့ဖြစ်မှာဆိုတော့လာမဖြည့်ကြတာပါလို့ကျွန်တော်မြင်တယ
်ဟုတ်ကဲ့နောက်တစ်ခုကဒီပါလီမန်ထဲမှာ NLD အမတ်တယောက်ကဒီလက်ပဒန်းတောင်ကိစ္စနဲ့ပတ်သက်ပြီးပြောလာတဲ့ခါမှာစစ်တပ်925ရောက်စလုံးကမတ်တက်ရပြီးကန့်ကွက်တယ်လို့သိရပါတယ်အဲ့အမျိုးကိုသူတို့မှလုတ်ပိုင်ခွင့်ရှိပါလား25ရက်စလုံးမတ်တက်ရပြီးကန့်ကွက်ဖို့
စစ်တပ်ကိုစလေဒီမတ်တက်ရတာတို့ထိုင်တာတို့ကတော့တာကွေးဦးစီးချုပ်ရဲ့အမိတိုင်းပေါ့ဗျာစစ်တပ်ဆိုတော့လေသူတို့မှသူတို့ရဲ့ကိုယ်ပိုင်အုံနှောင်းနဲ့ဆုံးဖြတ်တာဘာတစ်ခုမှလည်းမရှိဘူးလေရှိလို့လည်းမရဘူးအဲ့ဒါကြောင့်မို့လို့သူတို့လုံလိုက်တဲ့လုပ်ငန်းမှန်တယ်ဗျကန့်ကွက်တာဖြစ်ဖြစ်ထောက်ခံတာဖြစ်ဖြစ်ညှိနေတာဖြစ်ဖြစ်အားလုံးဟာတာကွေးဦးစီးချုပ်ကလာတဲ့အမိတိုင်းပဲဆိုတာတော့အားလုံးကနားလည်ဖို့လိုအပ်တယ်လေနောက်ချက်ကသူတို့ကန့်ကွက်လိုက်ပြီးဆိုရင်တော့ကျွန်တော်စောစောကပြောသလိုသူတို့ရဲ့ကိုကျိုးစည်းပွားကိုတိုက်ရိုက်ထိခိုက်ပြီးဆိုရင်တော့အဲ့ဒါလိုပဲနောက်နောက်လဲမတ်တက်ရပြီးတော့ကိုလိုကန့်ကွက်နေဦးမှာပဲကျွန်တော်ဖို့တော့သိမထူဆန်းဘူး
။ဒါ
ကြောင့်လေအဓိကကတော့သူတို့ရဲ့ကိုကျိုးစည်းပွားကိုထိခိုက်မယ်ဆိုရင်တိုင်းပြည်ပြည်သားဘလောက်ပဲနှိမ့်နာနှိမ့်နာတိုင်းပြည်ဘလောက်ပဲဒုက္ခရရောက်သူတို့ကတော့ထပြီးတော့ကန့်ကွက်မဲ့တဘောတော့မြင်နေရတယ်ဗျ။
အခုသူတို့2008ခြေကံအုပ်ချုပ်ပုံဥပဒေအရ NLD ကဒီလိုအပြတ်နိုင်ထားတဲ့အတွက်ကြောင့်ဒီပြည်ထောင်စုလွှတ်တော်နောက်အမျိုးသားလွှတ်တော်မှာပထမသမ္မတနဲ့ဒုတိယသမ္မတ NLD ကပဲရွေးချယ်권ရှိပါလားမဟုတ်ဘဲနဲ့ကျွန်တော်ဖတ်လိုက်တဲ့သတင်းတစ်ခုမှာသူတို့စစ်တပ်ကလူတွေကဒုတိယသမ္မတတနည်းအတွက်သူတို့ကြည်နေတယ်ဆိုတာတွေ့လိုက်ရလို့
2008ဖွဲ့စည်းပုံခြေကံဥပဒေအရဆိုရင်အောက်လွှတ်တော်ကဒုသမ္မတတစ်ယောက်ကိုရွေးချယ်ပေးရမယ်အထက်လွှတ်တော်ကဒုသမ္မတတစ်ယောက်ကိုရွေးချယ်ပေးရမယ်တမတော်ကိုယ်စားလှယ်အစုဖွဲ့ကနေဒုသမ္မတတစ်ယောက်ရွေးချယ်ပေးရမယ်အဲ့ဒီသူသမလား၃ယောက်တက်လာတဲ့ခါကျရင်ဘသူကမဲအများဆုံးရတယ်ဆိုတဲ့ဥစ္စာကိုကြည့်ပါတယ်မဲအများဆုံးရတဲ့သူသမလားဒီသမလားဖြစ်သွားပြီးတော့ဒုတိယမဲအများဆုံးရတဲ့နော်သူသမလားဒီသူသမလား၁အနည်းဆုံးရတဲ့သူကတော့သူသမလား၂ဒီတိုင်းဆိုရင်တော့ NLD ကပဲသမလားကိုသူသမလား၁နေရာကိုရဖို့တည်ချနေပါတယ်အမတမတော်ကကိုယ်စလေတွေရွေးချယ်လိုက်တဲ့သူသမလားနော်တယောက်ကတော့သူသမလား၂ဖြစ်ပါလိမ့်မယ်ဒါကြောင့်မို့လို့တမတော်ကသောသောကကျွန်တော်ပြောတဲ့2008ဖွဲ့စည်းပုံချင်းကဥပဒေရလွတ်တော်ထဲမှာလည်းသူက25ရာခိုင်နှုန်းကိုနော်ကြောင်ကြကြယူထားပြီးတော့လွတ်တော်ရဲ့နော်အဆုံးဖြတ်တင်ရဲ့လုပ်ရတဲ့ဖွဲ့စည်းပုံပြင်ကိစ္စဒီမှာဗီဒီယိုအာဏာသုံးပြီးတော့သူတို့ကကန့်ကွက်ထားတယ်။ဒါအပြင်သမ္မတရွေးချယ်ပွဲမှာလည်းသူတို့စီကနေဒုသမ္မတတယောက်ဟာဗိုလ်ချုပ်ကြီးရာဒူးနဲ့အခမ်းအနားလာပြီးတော့ဒုသမ္မတနေရာမှာအ ਨੇ ဆုံးတော့ဒုသမ္မတနှစ်နေရာမှာမိမိကြီးထိုင်ပြီးတော့ပြဿနာလုပ်နေလို့ရတယ်။အစိုးရဖွဲ့ထဲမှာလည်းပဲကကွေဝန်ကြီးဒီလေဝန်ကြီးနဲ့နေဆက်ရေးဝန်ကြီးနေရာမှာเนาะယူနီဖောင်းပို့ပြီးတော့ပို့ချုပ်ကြည့်ပြလာပြီးတော့ခန့်ခန့်ကြီးလက်ထိုင်ပြီးတော့ပြဿနာရှာနေလို့ရတယ်။အဲ့ဒါတမတော်ရဲ့အခွင့်အာဏာနဲ့လုပ်ပိုင်권တွေကိုကာကွယ်ပေးထားတဲ့2008ဖွဲ့စည်းပုံခြေဆောင်ဥပဒေရဲ့တရားချက်ပဲလား
။ဟုတ်ကဲ့ဒေါက်တာမြင့်ချူအခုလို့ရှင်းပြပေးအတွက်ကျေးဇူးအများကြီးတင်ပါတယ်เนา
ะ။ဟုတ်ကဲ့ခင်ဗျာ
။ SBS Chill ကသတင်းတွေကိုနားဆင်ပြီးတော့အနားယူအပန်းဖြေနိုင်ပါတယ်။ချင်းတွေကို TV, Digital Radio, Online နဲ့ Mobile ကနေနားဆင်နိုင်ပါပြီ sbs.com.au/chill ကိုသွားပြီးတော့နားဆင်နိုင်ပါတယ်ရှင်